VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ပြီးခဲ့တဲ့6ရက်အတွင်းဘင်္ဂလားပင်လယ်အော်ဒေသမှာတိုက်ခတ်ခဲ့တဲ့ Cyclone Mora ကြောင့်အနည်းဆုံးကလေးငယ်ပေါင်း 1.3 သန်းလောက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂ UNICEF ကသတိပေးလိုက်ပါတယ်။မြန်မာဘင်္ဂလားဒေ့ရှ်နဲ့တရီလင်္ကာနိုင်ငံတွေမှာကလေးငယ်တွေဟာ Cyclone Mora ဒဏ်ရေကြီးမြေပြိုတဲ့ဒဏ်တွေကြောင့်နေရာအိမ်မရှိဘဲဖြစ်နေပြီးသူတို့အတွက်တောက်သုံးရေသန့်အာဟာရနဲ့ကျန်းမာရေးဆောင်ရှားမှုတွေအပြင်အကာအကွယ်ပေးဖို့ပါလိုအပ်နေတယ်လို့ UNICEF အရေးပေါ်အစီအစဉ်တွေရဲ့အကြီးအကဲ Manuel Fountain ကပြောပါတယ်။အထူးသဖြင့်ငကိုကမှလူသားချင်းစာနာမှုအကူအညီအများကြီးလိုအပ်နေတဲ့ Bangladesh နိုင်ငံဘက်ကမကြာခင်ကမှထွက်ပြေးလာတဲ့ Rohingya 9000ကျော်အတွက်အလွန်ဆွေးနွေးရကြောင်းလည်း UNICEF ကပြောပါတယ်။မြန်မာနိုင်ငံဘက်မှာ Cyclone Mora ဝင်ရောက်ခဲ့တာကြောင့်ရခိုင်နဲ့ချင်းပြည်နယ်တွေမှာရေကြီးမြေပြိုမှုတွေနဲ့ကျေးရွာအများအပြားပျက်စီးခဲ့ရတယ်လို့စာတင်ကြောင်းတွေနေနေဆုံးခဲ့ရပြီး Bangladesh ဘက်မှာတော့ကန်ယူရန်ဒေသနေလူပေါင်း1.8 သန်းလောက်ဟာမုံတိုင်းတန်ခံရပါတယ်။တရီလင်္ကာနိုင်ငံမှာလည်းရုတ်ရက်ရေကြီးရေရှမ်းတဲ့မြေပြိုမှုဒဏ်ကိုလူပေါင်း6သိန်းကျော်ခံစားခဲ့ရပြီးလူပေါင်း9,000လောက်အိုးအိမ်ရွှေ့ပြောင်းခဲ့ရတာပါ။ UNICEF ကဘင်္ဂလားဒေ့ရှ်နဲ့တရီလင်္ကာနိုင်ငံတွင်နဲ့အတူမြန်မာနိုင်ငံတွေကသဘာဝဘေးဒဏ်ခံရသူတွေအတွက်ကူညီကယ်ဆယ်ရေးတွေကိုတိုးမြှင့်ဆောင်ရွက်နေပြီးမြန်မာနိုင်ငံမှာတော့ရခိုင်နဲ့ချင်းပြည်နယ်တွေကပျက်စီးဆုံးရှုံးမှုတွေလိုအပ်ချက်တွေနဲ့ပတ်သက်တဲ့အချက်လက်တွေရှာဖွေစုဆောင်းပေးတဲ့အပြင်ရေတန့်ဆေးပြားတွေပလတ်စတစ်ပုံးတွေနဲ့တာပေါ်လင်ဆောက်တွေဖြန့်ဝေပေးတာနဲ့စာသင်နဲ့အစာပိုင်းကလေးငယ်ရာယီစာတင်ချမ်းနိုင်ရေးအတွက်ပါပံ့ပိုးပေးနေတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။